နောက်ဆက်တရာစုမှာလူငယ်တွေကြုံတွေ့နေရတဲ့စိန်ခေါ်မှုတွေအခက်ခဲတွေကို RF ရဲ့27မှန်စီစဉ်ကနေတင်ဆက်ပေးနေပါတယ်။ဒီတပတ်လူငယ်တွေဘယ်လိုစိန်ခေါ်မှုတွေနဲ့ကြုံနေရပါသလဲ
။
Corona virus ကဆိုကြီးကလာအတွင်းမှာတကဘာလုံးမှာရှေ့ဆုံးကနေတိုက်ပွဲဝင်နေကြတဲ့ကျန်းမာရေးဝန်ထမ်းတွေကိုဂုံပြုတ်တဲ့လက်ခုပ်တန်တွေကိုကြားခဲ့ရတာပါ။ယောဂကူစားခံရတဲ့သူတွေတနေ့တခြားများများလာနေတာကြောင့်နိုင်ငံတော်တော်များများမှလည်းဆေးရုံတွေမဆန့်တော့ပါဘူးဆေးရုံသုံးပစ္စည်းတွေလည်းမလုံမလောက်ဖြစ်နေရပါပြီဒီအခက်ခဲတွေကြားကပဲကျန်းမာရေးဝန်ထမ်းတွေဟာရှေ့ဆုံးကနေသူတစ်ပါးအသက်ကိုကယ်တင်ဖို့အတွက်ကြိုးစားနေကြပါတယ်နောက်ထပ်ဆေးရုံကိုလူတွေထက်ရောက်မလာဖို့တက်နိုင်သလောက်အိမ်မှာသီးခံပြီးတော့နေပေးကြဖို့ရှေ့ဆုံးကနေတိုက်ပွဲဝင်နေကြတဲ့ကျမရေဝန်ထမ်းတွေကတိုက်တွန်းနေကြပါလေခင်ဗျာ
မင်္ဂလာပါရှင်ကျမနာမည်ကရီမမကျမကအမေရိကန်နိုင်ငံနယူးယောက်မြို့ Maimonides Medical Center EA အထူးကျန်းမာကူသဆောင်မှာကိုဗစ်တွေ့ရှိသူများတွေကိုပြုစုကူသပေးနေတဲ့သူနာမှုဆရာမတယောက်ဖြစ်ပါတယ်ပြဿနာကကိုဗစ် virus ကပြန့်ပွားမှုတော့အရင်မြန်ပြီးတော့ဆေးရုံတွေမှာလူရောမလုံလောက်မှုအသက်ရှင်ပိုးစားတွေမလုံလောက်မှုကာကွယ်ရေးပစ္စည်းလို့ခေါ်တဲ့ PPE တွေမလုံလောက်မှုအဲ့ဒါတွေတွေ့ရတယ်နောက်တစ်ခုကဒီ COVID-19 ကိုကုသဖို့သူကဆေးမပေါ်သေးဘူးသုံးနေတဲ့များဆေးတွေကစမ်းသက်တုံးဆွေးနေတဲ့ကာလပဲဖြစ်သေးတယ်အဲ့ကြတော့နားလည်မှုရယ်စာနာဖေးမမှုရယ်ညံနေရှင်ပြီးနေဖို့ရယ်အဲ့ဒါပြောချင်ပါတယ်တကယ်လို့ကျန်းမာရေးဝန်ထမ်းတွေကိုတကယ်ချစ်တယ်တကယ်လေးစားတယ်တကယ် support လုပ်တယ်သူတို့မိသားစုတွေလည်းကိုရင်းစားတယ်ဆိုလို့ရှိရင်အပြင်ထွက်စရာမလိုရင်အိမ်ထဲမှာပဲနေခြင်းဖြင့်ကုန်ကြည်ကြပါ
ကျွန်တော်ကတော့အင်္ဂလန်နိုင်ငံက NHS မှာလုပ်လို့ရဒေါက်တာသက်ကိုခုဖြစ်ပါတယ်ကျွန်တော်တို့အခုအင်္ဂလန်နိုင်ငံမှာဆိုလို့ရှိရင်စုစုပေါင်းပေါ့နော်ဒီနေ့ဆိုရင်6000နေပါသေးပါတယ်မနေ့ကဆိုရင်900နေပါသေးပါတယ်ဒီနေ့ဒီနေ့ကို9000ကျော် 6000 အမြင်ရန်ကူးဆက်ခံနေရပါတယ်ပြီးလို့ရှိရင်လူခခဏလေးမှာတော့အမြင်ရန်ပွားတယ်ပွားကြတယ်ပွားပြီးရင်လည်းတခြားလူကိုလည်းအဲ့ဒီလူကနေတစ်ဆင့်ပြန်လဲပြီးတော့ပြသွားပါတယ်။အဲ့ဒီအတွက်ကြောင့်မလို့အဓိကကတော့ကိုယ်ယောဂမကူအောင်ကိုကနေလဲသူများကယောဂမကူအောင်ဆင်ခြင်ကြပါ။အိမ်ထဲမှာနေပြကြပါ။
ကျမနာမည်ဒေါက်တာသီရာဝင်းပါ။ကျမအမေရိကန်လော့စ်အန်ဂျလိစ်မြို့မှာအလုပ်လုပ်ပါတယ်။ဒီစယောဂအထုပ်ကူပေါ့နော်။အခုလက်ရှိဒီနေ့မှာအမေရိကန်မှာဆိုလို့ရှိရင်လူပေါင်း9သိန်းခွဲယောဂကူးစက်ခံရပါတယ်။လူပေါင်း4000ကျော်တည်ဆုံးမှုရှိနေပါပြီ။အကောင်းဆုံးကတော့ဖြစ်နိုင်တယ်ဆိုတော့အပြောင်းလုံးမဖြစ်ပါနဲ့။ဘယ်နိုင်ငံမှာမှာဖြစ်ဖြစ်ပေါ့လေ။အထူးဖြစ်ပမာနိုင်ငံမှာဆိုလို့ရှိရင်လည်းပြောင်းမလဲလူနာရေးရှိုးရမင်းရတဲ့အတွက်ကြောင့်မလို့တကယ်လို့ဖြစ်လာမှကုသမယ်ဆိုလို့ရှိရင်အရင်ကလူနာအရင်များလာနိုင်လို့ဖြစ်မှာဆိုလို့ပါ
။ဒီရှိတာကလောက်ကင်နေတဲ့ကျောင်းဝင်နေတဲ့မရှိတော့ဘူးဆိုလို့ရှိရင်ဒီပြည်သူလူနာတွေကိုဘသူလေးကဆက်ပြီးတော့တောင်းယူမလဲပူတောင်းမလဲဆိုရဲလက်ရှိမှာတောင်းချဆောင်နေတဲ့ခြေထန်းနေပြောခုလောက်ကင်နေတဲ့ကျန်းမာရေးဝန်ထမ်းအားလုံးပုံမှာတော်တော်လေးစိတ်ပီစီမှုရှိပြီးတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်လည်းကတော်တော်တတ်မှာကျွန်တော်အခု Western Australia ရဲ့ဒီ Calgary ဆိုတဲ့မြို့လေးမှာလုပ်နေပါတယ်အခုကျွန်တော် Western Australia မှာဒီနေ့ပထမဆုံး first time နေတဲ့ zero case တယောက်မှမတွေ့ဘူးအားလုံးဝမ်းသာနေကြတယ်ပြီးတော့ဒီ Australia နိုင်ငံလုံးနေနဲ့လည်းကျွန်တော်ဒီနေ့ကောစချာတော့ပဲတွေ့နေရပါတော့ဒီခုနက9နာရီအထိဆိုတော့အားလုံးကချင်းတော့ကောင်းနေပါတော့အားလုံးကဒီ social distancing ကိုကောင်းလိုက်နာကြရပြီးရဲရတဲ့ပတ်နေဟုတ်ဒီ Australia တွေကျွန်တော်အရင်ကျေးဇူးတော်တခုက government ဒီ lockdown ချရအောင်ဘယ်မှ complain တော့အားလုံးကအရင်လိုက်နာတယ်သူကမင်္ဂလာပြုတော့တဲ့အချိန်မှာအားလုံးလက်ဆဲချင်းတဲ့တခုတခုတောင်းတောင်းနေပြီး Australia တတော်ကိုဟိုချစ်ဖို့ကောင်းပါလူတွေအားလုံးလိုက်လာကြ
တယ်။များသောအားဖြင့်ကျမတို့အခြေခံကျန်းမာရေးဝန်ထမ်းတွေကဗလန်နဲ့မှမပါဘဲနဲ့တိုက်ပွဲဝင်နေရတဲ့အတွက်မဖြစ်မနေကိုကာကွယ်ရင်းနဲ့လုံးအခက်အခဲတွေအများကြီးကြားလေးရနေပြီးတော့လုံးဆောင်ပြီးနေတယ်လို့ယုံကြည်ပါတယ်ထင်ပါတယ်ရှင့
်။မြန်မာနိုင်ငံပါဝင်နိုင်ငံတကာရောက်မြန်မာပြည်ပွားဆရာဝန်ဆရာမတွေပြောပြတဲ့အခက်အခဲတွေကိုကြားခဲ့ရတာဖြစ်ပါတယ်ခင်ဗျာ။ယောဂကူးစက်ခံရတဲ့သူအများဆုံးရှိတဲ့အမေရိကန်ပြည်ထောင်စုမှာဆိုရင်ရှိတဲ့ကနေတိုက်ပွဲဝင်နေကြတဲ့ကျန်းမာရေးဝန်ထမ်းတပေါင်းကျော်ယောဂကူးစက်ခံထားရတယ်လို့ခန့်မှန်းနေကြတာဖြစ်ပြီးတော့ April 14ရက်နေ့ကထုတ်တဲ့ CDC ရဲ့စာရင်းမှာတော့ကျန်းမာရေးဝန်ထမ်း28ယောက်သေဆုံးသွားပြီလို့ဖော်ပြထားပါတယ်။ဒါပေမဲ့ဒီထက်မကပိုနိုင်တယ်လို့လည်းဆိုကြပါတယ်။ဒီ virus ပြန့်နှံ့လာမဲ့အခြေအနေကိုပထမဆုံးသတိပေးပြောဆိုခဲ့တဲ့တရုတ်နိုင်ငံဝူဟန်မြို့မှာတာဝန်ထမ်းဆောင်နေတဲ့ဒေါက်တာလီဟာလည်းဒီယောဂနဲ့ပဲသိဆုံးသွားခဲ့ပါပြီ။မြန်မာနိုင်ငံမှာဆိုရင်လည်းပြည်မြို့ဆေးရုံကြီးက မိစေဆရာဝန်တဦးဟာလူနာကိုစေကုသပေးနေရင်ကဒီယောဂရခဲ့တဲ့အတွက်ဝိပါကိစေယုံမှာအခုကုသနေရပါတယ်။ဒါကြောင့်ထောက်ပံ့ပစ္စည်းတွေလုံလုံလောက်လောက်မရှိတဲ့ကျန်းမာရေးဝန်ထမ်းတွေအတွက်ကျွန်တော်တို့တွေတက်နိုင်လောက်အိမ်မှာပဲနေပေးကြရအောင်လားခင်ဗျာ။ကျန်းမာရေးဝန်ထမ်းတွေအားလုံးလည်းဒီဗိုင်းရပ်စ်ယောဂပိုးကူးစက်ခံရခြင်းကနေကင်းဝေးနိုင်ကြပါစေခင်ဗျာ။ RFA ရဲ့21 man season ကိုအင်္ဂါနေ့ညနေပိုင်းမှာထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။